တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့မွန်ပြည်သက်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်စည်းရုံး LDU ရောဟာမြန်မာအစိုးရနဲ့အပြစ်ခတ်ရစဲရေး NCA ကိုလက်မှတ်ရေးထိုးမဲ့အကြောင်းဒီကနေ့ပဲတရားဝင်ကြေညာလိုက်ပါတယ်။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံဆွေးနွေးပြီးနောက်မှာပဲညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကအခုလိုကြေညာလိုက်တာပါ။ကိုမိုးစော်ကတင်ပြထားပါတယ်။
ဟုတ်ကဲ့မွန်ပြည်သက်ပါတီ NMSP ဥက္ကဋ္ဌနိုင်ထောင်းမောင်ခေါင်းဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဒီကနေ့မနက်ပိုင်းမှာတမတော်ကာကွယ်ရေးဦးစီးချုပ်နဲ့တရားတွေ့ဆုံပြီးတဲ့နောက်လာဟုဒီမိုကရက်တစ်အစည်းအရုံး LDU ဥက္ကဋ္ဌချက်ခွန်စာဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့နဲ့အတူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့နဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြပါတယ်ဒီတွေ့ဆုံပွဲအပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲကျင်းပရာမှာ NMSP အထွေထွေတွေ့ရင်မှုနိုင်အောင်မငေးကသတင်းထုတ်ပြန်ချက်ကိုအခုလိုဖတ်ကြားပါတယ်။တွေ့ဆုံ
ဆွေးနွေးမှုများရောက်ပါလိမ့်မယ်။ NMSP နဲ့လာအိုဒီမိုကရက်တစ်စီယော့အလီယူတို့ရဲ့ဒီကြားကတဲ့ဒီစာချုပ်ကပေါဝင်လက်ဖတ်ရေးထိုးသူဖြစ်ကြောင်းသတင်းထုတ်ပြန်ပါမယ်။ဝန်ထမ်းပါတီလာဟု
တိုင်းရင်းသားအဖွဲ့တွေရဲ့ထုတ်ပြန်ချက်ကိုကြေညာအပြီးမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကျေးဇူးတင်ကြောင်းပြောဆိုပါတယ
်
NCA မှာပါဝင်လက်မှတ်ရေးထိုးမဲ့အပေါ်ပြည်ထောင်စုသားအားလုံးကဝမ်းမြောက်ဂုဏ်ယူလိမ့်မယ်နိုင်ငံအတွက်အာသာမှုတွေစီကိုရှေ့ရှုနိုင်လိမ့်မယ်လို့ယုံကြည်ကြောင်းလည်းပြောဆိုပါတယ်လက်မှတ်ရေးထိုးမဲ့ရဲ့အတိအကျကိုတော့ထုတ်ပြန်တာမရှိပေမဲ့ပြည်ထောင်စုနေမတိုင်မီလက်မှတ်ရေးထိုးပွဲရှိကြောင်းသုံးသပ်တာတွေရှိနေပါတယ်မွန်တရင်အေဂျင်စီရဲ့အက်ဒီတာနိုင်ပညာအောင်ကတော့မွန်ပြည်သက်ပါတီကို NCA လက်မှတ်ရေးထိုးရေးအတွက်မွန်ပြည်နယ်အစိုးရအဖွဲ့နဲ့မွန်နိုင်ငံရေးပါတီတွေကတိုက်တွန်းတာတွေရှိကြောင်းပြောပါတယ်
။ပြည်နယ်ကဝန်ကြီးဒီအစိုးရအဖွဲ့ဒီမှာဆိုရင်တိတ်ကိုထိုးစီခြင်းလေ။ဒါဆိုတော့အဲ့ဒါမှလည်းပြည်နယ်ပုံကြီးတွေအတွက်လောရကိုင်းရတာတို့ပဲပုံလို့လွယ်ကူနေဆိုတဲ့သဘောမျိုးပေါ့ဗျ။အဲ့ဒါအခုကိစ္စကဝန်ကြီးပြောတဲ့တော်တော်လေးထဲထဲဝင်တော့ရှားနေတယ်။မွန်နှစ်ပါတီလည်းရှိသေးတယ်သူတို့ကမြို့သားစီနိုင်ငံကြီးစုမိပွဲလုပ်ကျင်တယ်မွန်ပါတီကဒါမှမဟုတ်ရင်ဒီပင်လုံကလည်းဆက်ပြီးတော့တွားနေမယ်မွန်လေးအတန်လည်းမပါဘူးဆိုရင်အဲ့ဒီစုရဲ့ယူမှုလည်းရှိတယ်သူက
မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ပါဝင်ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကအဖွဲ့ဝင်တွေဖြစ်ပါတယ်လောလောဆယ်မှာအခြားအဖွဲ့ဝင်တွေဖြစ်တဲ့ KNY မျိုးသားတိုးတက်ရေးပါတီ KNPP နဲ့ရခိုင်မျိုးသားကောင်စီ ANC တို့က NCA ကိုလက်မှတ်မရေးထိုးသေးပါဘူး UNFC ရဲ့အလားအလာနဲ့ပတ်သက်ပြီးနိုင်ပညာအောင်ကအခုလိုဆက်ပြောပါတယ
် UNFC ကဟိုရှစ်ဖွဲ့ထဲမှာထိုးတဲ့အဖွဲ့ရဟိုထိုးတဲ့အတွက်ကြောင့်ထုတ်လိုက်တာတို့ပါလို့ရှိတယ်လေဆိုတော့အခုမှကျတော့ UNFC ပဲသူဆုံးခဲ့ရလိမ့်မယ်ဒါပေမဲ့မွန်ပြည်ကလည်းဥပဒေဖြစ်နေတဲ့အတွက်ကြောင့်မွန်ပြည်ဒီတဘောရာကကျွန်တော်တိတိကျကျမသိရသေးဘူး UFC မှာဆက်ပြီးတော့ဥဆောင်မလားမပါဘူးလားဆိုတော့သူတို့လည်းကြည့်ကြတာမပြောသေးဘူးကျွန်တော်တို့
မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးက NCA ကိုလက်မှတ်ရေးထိုးမှဖြစ်ကြောင်းသတင်းထုတ်ပြန်ချက်ကိုဖတ်ကြားပေမဲ့သတင်းမီဒီယာတွေကမေးခွန်းဖြေဆိုတာမရှိခဲ့ပါဘူး UNFC အဖွဲ့ဟာ NCA ဖြစ်မြောက်ရေးအတွက်ဆွေးနွေးစဉ်ကအဖွဲ့18ဖွဲ့ရှိခဲ့ပြီး NCA ကိုလက်မှတ်ရေးထိုးချိန်မှာ9ဖွဲ့သာလက်မှတ်ရေးထိုးခဲ့ပါတယ်။လက်မှတ်ရေးထိုးပြီးနောက်မှာ G9 ဖွဲ့ကိုအဖွဲ့ဝင်ဖြစ်ကပယ်ဖျက်ခဲ့တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP အပါအဝင်အဖွဲ့ဝင်အချို့ကထပ်မံနှုတ်ထွက်ပြီးကျေးဥနယ်ဆက်အခြေစိုက်ဝမိုင်းလာအဖွဲ့တွေနဲ့ပူးပေါင်းခဲ့တဲ့နောက် UNFC မှာ4ဖွဲ့သာကျန်ခဲ့တာဖြစ်ပါတယ်။